ပြီးခဲ့တဲ့ကြာသပတေးနေ့ကကာဘူးနိုင်ငံကလေဆိပ်မှာအမေရိကန်တပ်ဖွဲ့ဝင်တွေအပါအဝင်လူတရာကျော်သေဆုံးခဲ့ရတဲ့အသေးခံဘုံးခွဲမှုဟာလူတယောက်တည်းကလုပ်ခဲ့တာဖြစ်ပြီးအစောပိုင်းကထင်ခဲ့သလိုလူနှစ်ယောက်ကလုပ်ခဲ့တာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဌာနကမနေ့တောက်ကြနေ့ကပြောပါတယ်။အခုလိုရုတ်တရက်အခြေအနေမျိုးမှာသတင်းတွေကိုမှားယွင်းဖော်ပြတတ်တာဟာအဆန်းမဟုတ်ဘူးလို့လည်းအမေရိကန်စစ်တပ်ကဗိုလ်ချုပ်ကြီးဟန့်တေလာကပင်တဂွန်စစ်ဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဗီကတော့လေဆိပ်မှာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်ကြောင်းခိုင်လုံတဲ့သတင်းတွေရရှိထားကြောင်းပြောလိုက်ပြီးနောက်ထပ်တိုက်ခိုက်ဖို့ကြိုးစားမှုတွေရှိနိုင်တာကြောင်းအသင့်ပြင်ထားဖို့လိုအပ်ကြောင်းပြောပါတယ်။အန်နီယာရှိတဲ့ကြားကပဲတိုက်ခိုက်မှုတွေအပြီးရုပ်နောက်တစ်ရက်တောက်ကြာနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေပြန်ဆနိုင်ခဲ့တာကြောင်းအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာဖို့ကြိုးပမ်းသူတွေလည်းလေဆိပ်ကိုပြန်လည်စုဝေးရောက်ရှိလာကြပါတယ်။နောက်ထပ်တိုက်ခိုက်မှုတွေဖြစ်လာမယ်ဆိုတဲ့ကောလာဟလတွေကြောင်းတောက်ကြနေနှောင်းပိုင်းမှာလူစုကွဲသွားခဲ့တယ်လို့ Wall Street Journal ကဖော်ပြပါတယ်။လေဆိပ်အင်းကြီးကလမ်းတွေမှာလူသူကင်းရှင်းပြီးတာလီဘန်အဖွဲ့ဝင်တွေကလမ်းတွေကိုပိတ်ဆို့ထားတာတွေ့ရတယ်လို့လည်းတောက်ကြနေနှောင်းပိုင်းကလေဆိပ်နားကိုရောက်သွားတဲ့ VOA သတင်းတောက်ကပြောပါတယ်ခင်ဗျာ။